အခုကျွန်တော်တို့အတန်လှည့်နေချိန်မှာပဲ EPT ရဲ့မနေ့6နိုင်ရစပြီးမြန်မာနိုင်ငံတော်ဝန်မြို့နယ်ပေါင်း22မြို့နယ်မှာဈာပြရွေးကောက်ပွဲအတွက်စတင်မဲပေးနေကြပါပြီ။ဒီဈာပြရွေးကောက်ပွဲကိုအရင်လောက်လူအများစိတ်ဝင်စားမှုမရှိပေမဲ့ရခိုင်နဲ့ရှမ်းပြည်နယ်မှာတော့အကြိတ်နဲ့ရှင်ပြန်ရဖို့ရှိနေပါတယ်။အပြည့်စုံကိုမတ်ရင်ကျင်းနိုင်ကပြောပြမှာပါ။
အခုဈာပြရွေးကောက်ပွဲမှာအနာရပါတီ NLD အပါအဝင်စက်ဆိုင်ပြည်ရိုးရေးပါတီနဲ့အခြားနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးဝင်ရောက်ရှင်ပြိုင်နေကြပါတယ်။ရန်ကုန်၊ပဲခူး၊စကိုင်းစတဲ့တိုင်းဒေသကြီး3ခုနဲ့ရခိုင်၊ရှမ်း၊မွန်၊ကယား၊ချင်းစတဲ့ပြည်နယ်5ခုမှရှိတဲ့မြို့နယ်ပေါင်း22မြို့နယ်မှာဈာပြရွေးကောက်ပွဲကိုကျင်းပနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာအမ်းမြုံနယ်တစ်ခုတည်းပဲကျင်းပတဲ့ဈာပြရွေးကောက်ပွဲမှာတော့အရင်ရွေးကောက်ပွဲမှာအနိုင်ရထားတဲ့တက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အကြိတ်အနယ်ရှင်ပြန်ရဖို့ရှိနေကြောင်းရခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌလည်းဖြစ်အမ်းမြုံနယ်မဲဆန္ဒနယ်ကိုစလေလောင်းလည်းဖြစ်တဲ့ဒေါက်တာအေးမောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကပထမချိန်ခဲ့တာကလေပြည်ထောင်စုပါတီပါပဲအဲ့ဒီပြည်ထောင်စုပါတီကအမ်းမာကအမှတ်1အမှတ်2ပေါ်တော့ပြည်နယ်လက်တော်ကိုစလေရဲ့ငင်းငင်းလေးတွေရှိပါတယ်အဲ့တော့အမှတ်တရအမှတ်နဲ့ရောတစ်ခုလုံးကိုလုံးမိုးတာကတော့ပြည်ထောင်စုပါတီရဲ့ပါတီအားချင်နေပါပဲအဲ့တော့အမှတ်နဲ့နေနေမှာဒီနေ့ကြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဆန်းဘုတ်တွေရွာတိုင်းကျွန်တော်မတွေ့ပြရဘူးခြုံကြည့်လို့ရှိရင်ကျွန်တော်တို့ဒီခိုင်မျိုးသားပါတီနဲ့အဓိကကြိုင်တာဟာဒီခိုင်မျိုးပါတီဆိုတာကိုကျွန်တော်တို့ပထမပိုင်းကလည်းယုံကြည်ခဲ့ပါတယ်ရွေးကောက်ပွဲအတွက်မင်းဆွေစည်းရုံးရင်းနဲ့အခုလိုပဲဆွေးနွေးတဲ့အခါမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလက်ရှိအစိုးရဆိုရဲလုတ်ပိုင်ခွင့်ကိုသုံးပြီးမှအားကြီးကြီးနဲ့ထိုးဖို့စည်းရုံးလာကြလို့ကျွန်တော်တို့တွေ့ရပါတယ
်။ဂျာပြည့်ရွေးကောက်ပွဲအတွက်အမ်းမြို့နယ်မှာအာဏာရပါတီ NLD ရဲ့တိုင်းနယ်ပြည်နယ်အစိုးရခေါင်းဆောင်တွေကိုယ်တိုင်ပါဝင်မဲဆွေစည်းရုံးတာမျိုးတွေတွေ့ရပြီးနဲ့ရွေးကောက်ပွဲမှာတရားမျှတမှုရှိအောင်ဘ ਹੁ အစိုးရဘက်ကစ조사နေတယ်လို့မြင်ကြောင်းဒေါက်တာအေးမောင်ကပြောပါတယ်။ရှမ်းပြည်နယ်ရဲ့ငောင်းမြို့နယ်မှာကျင်းပနေတဲ့ဈာပြည့်ရွေးကောက်ပွဲမှာတော့တိုင်းသားပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေအနိုင်ရမယ့်အလားအလာများနေကြောင်းတိဘောမြို့နယ်တည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းကအခုလိုသုံးသပ်ပါတယ်။
အစကဒီမိုင်းရှူခြေတီတည်သူလွတ်တော်နှစ်နေရာပြည်နယ်လွတ်တော်၄နေရာကောနောက်ညောင်ရွှေကပြည်နယ်လွတ်တော်၁နေရာရောကျိုင်းတုံကဟောအင်အဒီနိုင်ကိုသိအလားပါမရှိပါဘူးအဲ့နေရာတွေကတော့ဒီရှမ်းပါတီနဲ့အင်ပါတီကပဲနိုင်လို့နဲ့လို့တွက်လို့ရပါတယ
်အခုဈာပြည့်ရွေးကောက်ပွဲကို2015ခုနှစ်ရွေးကောက်ပွဲနဲ့နှိုင်းယှဉ်လူအများစိတ်ဝင်စားမှုအလွန်နှေးပါကြောင်းရွေးကောက်ပွဲပညာပေးအဖွဲ့တစ်ခုဖြစ်တဲ့ M Voter အဖွဲ့ရဲ့ပြောခွင့်ရကိုဖြိုးမင်းသူက VOE ကိုပြောပါတယ်
2015တော့ကမ်ပိန်းတွေလုပ်ကြရလဲတော်တော်များတယ်ပြီးတော့ကျွန်တော်တို့ဒီကောက်ပွင့်တဲ့ဆိုင်နဲ့ဗုဒ္ဓ education ပေးတဲ့ mobile application တို့ website တို့အဲ့လို project တွေကလည်း maybe the fact challenge ဆိုပြီးတော့လုပ်နေတဲ့အဲ့လိုကလည်း project တွေတော်တော်များများထွက်တယ်ပေါ့နော် mobile phone တွေကလည်းအဲ့ချိန်မှာဖြစ်စားနေတာဖြစ်တဲ့အတွက်အဲ့ချိန်မှာဒီဗုဒ္ဓ education ပြန့်နှံ့မှုကလည်းမြန်နေပြီးတော့ campaign တွေကလည်းတိုင်းနိုင်ငံလုံးအတိုင်းအတာလုပ်ကြဖြစ်တဲ့အတွက်အဲ့ချိန်မှာတော့လူစိတ်ဝင်စားမှုပိုများခဲ့တယ်လို့ထင်ပါတယ်
ဒါပြင်မိမိတို့မဲပေးရွေးချယ်တဲ့ကိုယ်စားလှယ်လောင်းတွေတက်ပြတ်တသားအနိုင်ရရှိရေးမဲပေးတဲ့ရာဂိုင်းလုံးများဖို့လိုအပ်နေကြောင်းကိုဖြိုးမင်းသူကပြောပါရဲ2015အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တို့ဟာအစိုးရယာဒူးတာဝန်ကြီးခန့်အပ်ခံရတာကွယ်လွန်သွားတာစတဲ့အကြောင်းရင်းတွေကြောင့်လစ်လက်သွားတဲ့လွှတ်တော်ကိုယ်စားလှယ်19နေရာအတွက်အခုလိုဈာပြည့်ရွေးကောက်ပွဲကျင်းပတာဖြစ်ပါရဲ့ရှင်